မြန်မာနိုင်ငံအပါဝင်နိုင်ငံတကာပြဿနာတွေကိုတန်တမာနီးလန်းတွေနဲ့အပြင်းထန်ကြိုးပမ်းသွားမယ်ကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကဒီသတင်းပတ်ထဲမှာကုလသမဂ္ဂအထူးထွေးညီလာခံမိန့်ခွန်းမှာပြောဆိုခဲ့ပါတယ်။ဒါပေမဲ့စစ်တပ်အာဏာသိမ်းမှုနောက်ပိုင်းနိုင်ငံရေးနဲ့လူ့အခွင့်အရေးပြဿနာတွေကြီးထွားလာနေတဲ့မြန်မာနိုင်ငံကအခြေအနေကိုဖြေရှင်းရမှာဒီတက်ပို့ထိရောက်တဲ့နီးလန်းတွေလိုအပ်နေတယ်လို့အကဲအကတ်တချို့ကမြင်ပါတယ်။ဝါရှင်တန်ဒီစီအခြေစိုက်မဟာဗျူဟာနဲ့နိုင်ငံတကာလေးလာရေးစင်တာCSIS ကဒီ Michael Martin ကတော့အမေရိကန်အနေနဲ့အထူးကိုယ်စားလှယ်တယောက်ခန့်အပ်ပြီးတော့မြန်မာအရေးကိုဖြေရှင်းသင့်တယ်လို့တိုက်တွန်းပါတယ်မြန်မာအရေးကျွမ်းကျင်သူ Michael Martin ကို VOA ကဆက်သွယ်မေးမြန်းထားတဲ့အထက်ကမှဒီတချို့တော့မတ်တင်ကြီးထိုက်ကကောက်နှုတ်တင်ပြထားပါတယ
်မဟာဗျူဟာနဲ့နိုင်ငံတကာလေးလာရေးစင်တာ CSIS ရဲ့အရှိတောင်အားရှအစီအစဉ်ကမြန်မာဆန်ရကျွမ်းကျင်သူ Michael Martin ကအမေရိကန်ရဲ့မြန်မာဆန်ရမူဝါဒပြန်သုံးသပ်ခြင်း Revisiting US Policy in Myanmar ဆိုတဲ့သုံးသပ်ချက်ကိုစက်တင်ဘာလ24ရက်နေ့ကထုတ်တာမှာမြန်မာမူဝါဒဆန်ရပေါက်ဆက်ညှိနှိုင်းရေးအထူးကိုယ်စားလှယ်တူခန့်အပ်ဖို့လွှတ်တော်ကိုတိုက်တွန်းထားပါတယ်။ဒီလိုခန့်အပ်ဆောင်ရွက်နိုင်ရင်စစ်တပ်အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့စစ်တပ်အကြီးအကဲတွေအပေါ်အမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုပိုပြီးထိရောက်ပြင်းထန်မှုရှိလာမယ်လို့ယူဆကြောင်းမိုက်ကယ်မာတင်က VOE မြန်မာပိုင်းကိုပြောပါတယ
် I think it's time that Congress tells President Biden we need
နိုင်ငံရေးဝန်ကြီးဌာနနဲ့ပြည်ပအစိုးရကြားအမေရိကန်ဗန်နိုင်းရေးဝန်ကြီးဌာနတို့ကြားဆက်သွယ်ဆောင်ရွက်နိုင်မယ့်ပုဂ္ဂိုလ်တူကိုစုပြုဖို့တမန်ဘိုင်ဒန်ကလွှတ်တော်ကတိုက်တွန်းရမယ့်အချိန်လို့ကျွန်တော်ထင်ပါတယ်ဒါမှလည်းစေုပ်ချုပ်ရေးဖွဲ့ကဒဏ်ခတ်ပိတ်ဆို့မှုတုံ့ပြန်နိုင်မှာဖြစ်ပြီးမင်းအောင်လှိုင်နဲ့တက်မလို့အခြေရရှိပြီးဆင်ရတာတင်စစ်ဆေးရအောင်စစ်ထိန်ထားနိုင်အခက်အခဲတွေ့စီမှာဖြစ်တယ်လို့လက်ရှိတိုင်းဒေသနဲ့ကန်ဖွဲ့တွေပြည်သူ့ကော်မတီတပ်ဖွဲ့တွေစီရီယန်လူရှောင်းကူမှာပါဝင်သူတွေကိုလက်ရှိတိုက်ခိုက်နေတဲ့မြန်မာလူမျိုးရေးတပ်ဖွဲ့တွေအတွက်လက်နက်သုံးဆောင်တွေနဲ့ထောက်ပံ့ရေးလုပ်ဖို့သူတို့အတွက်ပို့ပြီးအခက်အခဲတွေ့စီနေမှာလေမြန်မာလူမျိုးကိုဖိနှိပ်နှိပ်ကွပ်မှုတွေဆက်လုပ်နိုင်ရေးအခက်တွေ့သွားအောင်လုပ်ဖို့ပါလက်ရှိဒဏ်ခတ်ပိတ်ဆို့မှုတချို့ရှိရမလဲဖေဖော်ဝါရီ1ရက်နေ့မှာစစ်တပ်ကောင်းဆောင်ပိုင်းစခဲ့တဲ့လုံရမျိုးတွေကိုခက်ခဲသွားအောင်လုပ်နိုင်ဖို့အတွက်ကတော့မလုံလောက်သေးပါဘူ
းမြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေအဆုံးသတ်ပြီးဒီမိုကရေစီပြန်လည်ကျင့်သုံးရေးအမေရိကန်ဘက်ကအားပေးဆောင်ရွက်မှုကတိုးတက်မှုသိမ့်မတွေ့ရဘူးလို့လဲ CSIS ရဲ့မြန်မာရေးကျွမ်းကျင်သူမိုက်ကယ်မာတင်ကထောက်ပြပြီးအမေရိကန်ဆွေရနယ်လွှတ်တော်ဘက်ကမြန်မာဆန်ရမူဝါဒကိုပြန်သုံးသပ်ပြီးနိုင်ငံတွင်းလက်ရှိဖြစ်နေတဲ့နိုင်ငံရေးနယ်စည်ရေးအခြေအနေတွေနဲ့လိုက်ဖက်တဲ့မဟာဗျူဟာတရက်ချမှတ်ဖို့ကိုလည်းသူကတိုက်တွန်းထားပါတယ
် First it doesn't look like at this time there is a path towards a peaceful resolution of the situation.
တို့တော့ချုပ်ကင်ထားပါလေအမှန်မှာကတော့အစိုးရချုပ်ကင်မှုကတ်တက်ထားချက်ဓမ္မမုံရီလည်းဘိုးအစိုးရပေါ်ချုပ်ကင်ထားတာမျိုးဖြစ်ပါလေဒါကြောင့်ပြည်ဝဓမ္မကိုစီမဟုတ်သေးပါဘူးတစ်ဖက်မှာလည်းထူးထူးဖြင့်တန်းနာဒေသတွေမှာ2010မှာမဲမပေးနိုင်ခဲ့ကြတယ်လို့2015မှာလည်းမဲမပေးနိုင်ခဲ့ဘူး2020မှာလည်းမဲမထည့်နိုင်ခဲ့တဲ့သူတွေလည်းအများအပြားရှိခဲ့ပါတယ်ဒါကြောင့်မြန်မာနိုင်ငံမှာအစိုးရတရက်အပြည့်အဝဖွဲ့စည်းနိုင်မဲ့အပြည့်အဝလွတ်လပ်ပြီးမျှတရရွေးကောက်ပွဲမျိုးလည်းမရှိခဲ့ပါဘူးအရင်စစ်စိုးရနဲ့စိုင်းတယ်လေပို့ပြီးကောင်းခဲ့ပါတယ်ဒါမှလည်းအပြည့်အဝဒီမိုကရေစီမဟုတ်ပါဘူးဒါကြောင့်ဒီမိုကရေစီမရှိတာကြောင့်လည်းအပြည့်အဝဒီမိုကရေစီကိုပြန်လည်ကျင့်သုံးဖို့မရှိပါဘူးမြန်မာလူထုကတော့ဒီမိုကရေစီကိုအပြည့်အဝရဖို့ကြိုးစားနေကြတဲ့ပုံပေါ်ပါတယ်
အမေရိကန်ရဲ့မြန်မာဆန်ရမူဝါဒပြန်သုံးသပ်ခြင်းဆိုတဲ့သုံးသပ်ချက်မှာတော့လက်ရှိမြန်မာအရေးနဲ့ပတ်သက်ပြီးအချက်6ချက်တိုက်တွန်းထားပါတယ်။မြန်မာနိုင်ငံတွင်းအကြမ်းဖက်မှုတွေကြောင့်ထွက်ပြေးတိမ်းရှောင်ရသူတွေကိုလူသားချင်းစာနာထောက်ထားမှုအကူအညီပေးနိုင်ရေးအတွက်အကူအညီပေးရေးအဖွဲ့အစည်းတွေနဲ့ဓာတ်ရိုက်ချိတ်ဆက်ဆောင်ရွက်ဖို့လည်းအကြံပြုထားပါတယ်။မြန်မာစစ်တပ်ခေါင်းဆောင်တွေနဲ့စစ်ကောင်စီအကြီးအကဲတာဝန်ရှိသူတွေကိုအမေရိကန်အစိုးရဘက်ကပို့ပြီးတော့ပြင်းပြင်းထန်ထန်ဒဏ်ခတ်ပိတ်ဆို့မှုချမှတ်ဖို့လည်းတိုက်တွန်းထားပါတယ်။နယူးယောက်ကုလသမဂ္ဂရုံးချုပ်ကနိုင်ငံတကာခေါင်းဆောင်တွေပါဝင်တက်ရောက်နေတဲ့နှစ်ပတ်လည်အထွေထွေညီလာခံမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်အင်ကာနီတုံးကမင်ကွန်းပြောတာမှာတော့မြန်မာနိုင်ငံအပါအဝင်ကမ္ဘာတဝန်းကဖိနှိပ်မှုတွေပြစ်ပခတွေရာသီဥတုဖောက်ပြန်မှုတွေနဲ့ကယောဂါလိုစိန်ခေါ်မှုတွေကိုဖြည့်ရှင်းတာမှာအမေရိကန်ကတန်တမာရေးနီလန်းတွင်နဲ့အပြင်းထန်ကြိုးပမ်းမယ်လို့ထည့်သွင်းပြောဆိုခဲ့ပါတယ်ရှင်